ယူကရိန်းနိုင်ငံမှာတော့ဒီတမရဗစ်တာယနကိုဗစ်အစိုးရဆန့်ကျင်ရေးစနားပြတဲ့လူအုပ်ကြီးကဒီကီယက်မြို့လယ်မှာရှိတဲ့ဆိုဗီယက်ပြည်ထောင်စုကိုထူထောင်သူဗလာဒီမီယာလီနင်ရဲ့ရုပ်ထုကြီးကိုဖျက်ဆီးပစ်လိုက်ပါတယ်။ယူကရိန်းဆိုရက EU ဥရောပသမဂ္ဂနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုပြစ်ပယ်ပြီးတော့ရုရှားနိုင်ငံနဲ့ကုန်သွယ်ရေးအတွက်ဆုံးဖြတ်လိုက်တဲ့အတွက်ထောင်နဲ့ချီတဲ့လူတို့ကနေပြီးတော့ကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ကီယက်မြို့လယ်မှာရှိတဲ့လွတ်လပ်ရေးရင်ပြင်မှာတော့ဆန္ဒပြသူတွေစုဝေးပြီးတော့ EU နဲ့ယူကရိန်းအလံတွေကိုဝေးရနေကြပါတယ်။မစ္စတာယနကိုဗစ်ရှာသမရတောင်ဝင်ယူဖို့အတွက်တရားဝင်မဝင်တော့တဲ့အတွက်ယာရုကနေပြီးတော့နှုတ်ထွက်ပြီးဖို့အချင်းကျနေတဲ့ယူကရိန်းဝန်ကြီးချုပ်ဟောင်းယူလီယာတိုင်မိုရှင်ကိုကစာရေးသက်လိုက်ပါတယ်။အဲဒီစာကိုတမိဖြစ်သူကဆနာပြလူအုပ်ကြီးကိုဖတ်ပြခဲ့တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်တဲ့အာဆန်နတီယဆန်ယုကလည်းဥရောပနိုင်ငံတွေနဲ့ထိတဲ့ဝင်ဆက်ဆံမဲ့အစိုးရအသစ်တည်းရဖွဲ့စည်းဖို့သဘောတူမယ်ဆိုရင်သမရယနကိုဗစ်နဲ့ဆီဇတ်ဆွေးနွေးမယ်ဆိုပြီးတော့ပြောနေပါတယ်။ယူကရိန်းထောင်လိုင်းဌာနကတော့ဒီအတိုက်ခံခေါင်းဆောင်တွေဟာအာဏာသိမ်းဖို့အတွက်ကြံစီနေကြတယ်လို့တန်တရားရှိတာကြောင့်စုံစမ်းစစ်ဆေးနေပြီဆိုပြီးတနင်္လာနေ့ကကြေညာပါတယ်။တချိန်တည်းမှာပဲဒီဥရောပကော်မရှင်ဥက္ကဋ္ဌဥက္ကဋ္ဌဖြစ်တဲ့ဟိုဆေးမန်နျူယယ်ဘာရိုဆိုကမစ္စတာယနကိုဗစ်အနေနဲ့အတိုက်ခံတွေနဲ့ဆွေးနွေးဖို့နောက်အများပြည်သူရဲ့လွတ်လပ်ခွင့်တွေကိုလေးစားဖို့တနင်္လာနေ့ကတယ်လီဖုန်းဆက်ပြောဆိုလိုက်တယ်လို့ဥရောပကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ EU နိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲဖြစ်တဲ့ကက်သရင်းအာရှ်တွန်ဟာလည်းယူကရိန်းတက်တဲကနေပြီးတော့လွတ်မြောက်ရေးနည်းလမ်းတွေကိုဆွေးနွေးဖို့ဆိုပြီးတော့ Kiev Mute ကိုဒီသတင်းပတ်ထဲမှာတွားရောက်ဖို့ရှိပါတယ်ခင်ဗျာ။